တနင်္ဂနွေတုန်းကကျင်းပခဲ့တဲ့ထိုင်းရွေးကောက်ပွဲကတရားဝင်မဲရက်လက်တီထွက်မလာသေးပါဘူး။ဒါပေမဲ့စစ်တပ်ထောက်ခံတဲ့ Plan Patriotic Party ကလူထောက်ခံမဲ့အများဆုံးရထားပြီးတော့စစ်အစိုးရကိုဆန့်ကျင်တဲ့ဖွေးထိုင်းပါတီကတော့အမတ်နေရာအများစုကိုရထားပါတယ်။ဒါပေမဲ့ဒီပါတီနေရာစလုံးကတော့ဒီရက်လက်တီနဲ့အစိုးရအသစ်ဖွဲ့စည်းနိုင်တယ်လို့ပြောနေကြပါတယ်။ညွန်ပေါင်းအစိုးရအသစ်ကိုဖွဲ့နိုင်ရေးတခြားပါတီတွေလည်းကြီးနိုင်နေကြပါလေဒီကြောင့်မတ်တင်ကြီးထိုက်ပြောပြပါလိမ့်မယ
်ဆရာနာတင်ပြီး9နှစ်အတွင်းပထမဆုံးချင်းပါတဲ့ထိုင်းရွေးကောက်ပွဲမှာတော့ဖွေးထိုင်းပါတီကအလွတ်တော်နေရအများစုနဲ့ဦးဆောင်နေပြီးစစ်တပ်ရဲ့ PPRP Pracharat ပါတီကဒုတိယနေရာမှာလိုက်နေပါတယ်အောက်လွတ်တော်အမတ်နေရ900တဲက350ရဲ့ရလက်တွေကိုရွေးကောက်ပွဲကော်မရှင်ကတင်းနှင်းလာနေမှာကနဦးထုတ်ပြန်လာမှာတော့ဖွေးထိုင်းပါတီက138နေရာနဲ့အများဆုံးရထားပြီးစစ်တပ်ရဲ့ PPRP ပါတီက69နေရာနဲ့ဒုတိယလိုက်ပါတယ်။မဲအလုံးရဲ့90ရာခိုင်နှုန်းကျော်ရေးထွက်မှုအရ PPRP ပါတီကလူထုထောက်ခံမှု9,600သိန်းရရှိထားတယ်လို့ရွေးကောက်ပွဲကော်မရှင်ကပြောပါတယ်။ဒီပမာဏဟာဆိုရင်ဖွေးထိုင်းပါတီထက်မဲဆန္ဒရှင် 9 သိန်းလောက်ရဲ့ထောက်ခံမဲပိုရထားတာဖြစ်ပါတယ်။လက်ရှိဝန်ကြီးချုပ်ဖရယုတ်ချန်ဦးချာကတော့ညွန်ပေါင်းဆိုရဖွဲ့စည်းရေးမှာသူဝင်မပါဘူးလို့အင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်
။ဘယ်ကပြန်ว่ากับสื่อนะครับผมยังไม่ได้มีส่วนไปเกี่ยวข้องในเรื่องการ
ซื้อยาဖွဲ့တဲ့လုပ်ငန်းစဉ်မှာကျွန်တော်ပါဝင်ပတ်သက်မှာမဟုတ်ဘူးဆိုတော့ဒီပေးခြင်းမာတဲ့နိုင်ငံရေးသမားတွေရဲ့သဘောပါပဲအခြေခံဥပဒေအရတရားဝင်ซื้อยาတည်ထွက်ပေါ်လာတဲ့အချိန်ထိကျွန်တော်အနေနဲ့ဝင်ကြီးချုပ်နောက်တည်ငြိမ်ရေးချမ်းရေးကောင်စီရဲ့အကြီးအကဲအနေနဲ့ရောအစွမ်းကုန်ဆက်ပြီးတော့ဆောင်ရွက်သွားမှာပါ
ရွေးကောက်ခံလွှတ်တော်အမတ်နေရာ150ရဲ့ရလက်တွေကထွက်မလာသေးပါဘူးအခုထုတ်ပြန်ပြီးတဲ့လောက်ဆိုရင်တော့ဘန်ချိုင်းထိုင်းပါတီဒီမိုကရက်ပါတီနဲ့ Future Forward ပါတီတို့ကတော့အမတ်နေရာ30ခါနေ39နေရာလောက်စီရရှိထားပါတယ်။ပြည်ပမှာ73နှစ်ကြာထွက်ပြေးတင်းရှောင်နေရသူဝင်းကြီးချုံဟောင်းသက်စင်ရှင်နဝတ်ကိုတစ်ဆာခနဲ့ဖွေးထိုင်းပါတီကတော့ညွန်ပေါင်းဆိုရဖွဲ့နိုင်ရေးအတွက်တခြားပါတီတွေနဲ့ဆက်ပြီးတော့ညှိနေပါပြီ။ဖွေးထိုင်းပါတီရဲ့အတွင်းမှုချုပ် Fontan Wichaira China အခုလိုပြောပါတယ်။
ผมเชื่อว่าวันนี้รัฐบาลยังไม่สามารถได้เสียง200
ซื้อยาနေနဲ့အစိုးရတည်းဖွဲ့နိုင်ဖို့အမှတ်နေရာ250တနေရာမရနိုင်သေးပါဘူးရွေးကောက်ခံလွတ်တော်အမတ်တည်းရဲ့အများစုဖြစ်တဲ့အမတ်300ကျော်ကိုအပြောင်းလဲလိုချင်တဲ့ပြည်သူတွေကရွေးချယ်ထားတာလို့ကျွန်တော်ယုံကြည်ပါတယ်အစိုးရတည်းဖွဲ့စည်းရေးလုပ်ငန်းစဉ်အဖြစ်ကျွန်တော်တို့အနေနဲ့မဟာမိတ်ပါတီတွေနဲ့ဆက်ပြီးဆောင်ရွက်မှာပါ
အခုကျင်းပတာကလွတ်တော်ရွေးကောက်ပွဲဖြစ်ပြီးလွတ်တော်အမတ်တွေရဲ့ထောက်ခံမှုနဲ့ဝင်ကြီးချုပ်တက်ကိုပြန်ပြီးတော့ရွေးကောက်ရမှာဖြစ်ပါတယ်။ရွေးကောက်ပွဲကော်မရှင်ရဲ့အတွင်းရေးမှူးချုပ်ဂျဝမ်ဘစ်ဖွန်မားကတော့တရားဝင်ရလတ်ကြီးညာမှာအတည်ဖြစ်မယ်လို့ပြောပါတယ
်။ develop การรายงานผลอย่างไม่เป็นทางการนะครับอาจจะ
เปปาริกาลွတ်တော်အမတ်နေရာအများစုຢາတာတယ်ဆိုတာကိုသိရှိထားပြီးဖြစ်ပါတယ်။ဒါပေမဲ့နောက်တစ်ဆင့်ကတော့တရားဝင်မဲရလတ်တွေကိုကြီးညာဖို့ပါရွေးကောက်ပွဲကော်မရှင်အနေနဲ့2019ခုနှစ်မေလ9ရက်နေ့မှာတရားဝင်ရလဒ်တွေကိုကြေညာမှာဖြစ်ပါတယ
်။ထိုင်းနိုင်ငံရဲ့လူငယ်တွေဥဆောင်တဲ့ပါတီသစ် Future Forward ကတော့ရွေးကောက်ပွဲမှာဖွေးထိုင်းပါတီကအမတ်နေရာအများစုအနိုင်ရတာကြောင့်သူတို့ကညွန်ပေါင်းအစိုးရဖွဲ့ဖို့အူဆုံးအခွင့်အရေးရှိတယ်လို့ပြောပါတယ်။နောက်အခုရွေးကောက်ပွဲကထိုင်းပြည်သူတွေချာမှာကွဲပြားမှုတွေထွက်ပေါ်လာတယ်လို့လည်းပါတီခေါင်းဆောင်တနသွန်ဂျာဂရွန်ဂရုန်ခက်ကပြောပါတယ
် My observation to this election is this number 1 the old division
ရွေးကောက်ပွဲပေါ်ကျွန်တော်ရဲ့သုံးသပ်ချက်ကတော့နံပါတ်1အနေနဲ့အရင်ကလိုရှက်နေနဲ့ရှက်ဝါကွဲပြားမှုကိုအခုရွေးကောက်ပွဲမှာမတွေ့ရပါဘူးဒီရွေးကောက်ပွဲမှာဘာတွေဖြစ်ခဲ့တယ်လဲဆိုတာရှင်းမပြတတ်ပါဘူးစစ်ဆိုးရကိုထောက်ခံသူနဲ့စစ်ဆိုးရကိုစန့်ကျင်သူတွေကြားကွဲပြားသွားတာကတော့အစ်စ်ဖြစ်ထုံးမှုလို့ကျွန်တော်ထင်ပါတယ်
ထိုင်းရွေးကောက်ပွဲရဲ့မတိကျတဲ့ရလဒ်တွေကြောင့်ရွေးကောက်ပွဲရဲ့ခိုင်မာမှုအပေါ်မှာထိခိုက်စေတယ်လို့လဲလွတ်လပ်တဲ့ရွေးကောက်ပွဲများဆိုင်ရာအရှကွန်ရဲ့ ANFREL ရဲ့အင်္ဂါနေ့ထုတ်ပြန်ချက်မှာလဲဖော်ပြထားပါတယ်ရှင်